ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရေဂျာဒုက္ခသည်တွေကိုဝေးလံခေါင်းဖြားတဲ့ကျွန်းကိုပို့နေရမှာအန်ဒီရဲ့ကင်းမကင်းလေးလာဆက်စစ်မှုတွေလုပ်ဖို့ခွင့်ပြုပေးတယ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးစုစမ်းစစ်ဆေးရာရှိကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြီးခဲ့တဲ့အပတ်ကပဲရေဂျာဒုက္ခသည်1600ကိုဘာစင်ချာကျွန်းကိုပို့ဆောင်ခဲ့ရမှာနီးပညာပိုင်းဆိုင်ရာအန်ဒီရဲ့ရှိမှုကိုကြိုမဆန်းစစ်ခဲ့ဘူးလို့ကုလသမဂ္ဂရဲ့မြမလူ့ခွင့်ရေးစုံစမ်းရေးကိုယ်စားလှယ်ထောမတ်အန်ဒရူးစ်ကဆိုပါတယ်။ကုလအထူးစုံစမ်းရေးရာရှိအန်ဒရူးစ်ကပဲဒီအန်ဒီရဲ့ဆိုင်ရာလိလာဆန်းစစ်မှုဖြင့်ဒုက္ခသည်တွေအနေနဲ့အတင်းကျပ်ဖျားပေးတွားခံရတာမဟုတ်ကြောင်းအာမခံတဲ့လုပ်ငန်းစဉ်ပါလို့လည်းဒါကအလုံးအစိုးရဆုံးဖြစ်နေလို့ပါလို့ဆက်ပြောခဲ့ပါတယ်။အန်ဒရူးစ်ကဆက်ပြီးဒီလိုလုပ်ငန်းစဉ်တွေရှိထားမှသာဒီပစံချာစခန်းဟာဒုက္ခသည်တွေကိုလက်ခံဖို့တင့်တော်မှုရှိမရှိဒါမှမဟုတ်ဘာတွေပြောင်းလဲလုပ်ပေးတင်တာတွေကိုတွေ့ရှိနိုင်မှာပါလို့ကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။ဒါအပြင်အခုလိုလုံနိုင်ရင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းရှိထားတဲ့ကိုယ်တော်နဲ့ကိုပြောင်းရွှေ့ရေးမူဝါဒကိုတစ္ဆာရှိရှိလက်တွေ့အကောင်အထည်ပေါ်လုပ်ပြတယ်လို့တေချာသားမှဖြစ်တယ်လို့အန်ဒရူးစ်ကဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားပါဘူးခင်ဗျ။